2016年ဟောင်းကုံဆုံးလို့2019နှစ်တက်ကိုကူးပြောင်းမဲ့ဒီလိုနှစ်တက်ကူမင်္ဂလာအခါတမယမှာပြည်သူကမဲပေးရွေးချယ်လိုက်တဲ့အယတဆိုးရလက်ထက်မှာမြန်မာပြည်သူပြည်သားအပေါင်းငြိမ်းချမ်းတရားပါစေကြောင်းကိုစီးပွားရေးပညာရှင်၊နှုပညာရှင်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့လူ့အခွင့်အရေးလှုပ်ရှားသူတွေကစုမကောင်တောင်းပေးကြပါတယ်။2019အတွင်းမြန်မာပြည်တော်နဲ့ပေအသီးသီးမှာပြည်သူအများရင်ဆိုင်ကြုံတွေ့ ပြည်သူအများကမဲဆန္ဒတွေနဲ့ရွေးချယ်တင်မြှောက်လိုက်တဲ့အယက်သားအစိုးရလက်ထက်ကိုအာဏာအလွှဲအပြောင်းနိုင်ငံရေးအကူအပြောင်းဖြစ်ခဲ့တယ်လို့အဖက်ဖက်ကနိုင်ကြခဲ့ရတဲ့မြမစည်းဝါးရေးဥမော့နလန်ထူလာစီဘူးအကြီးဒေါံဆန်းစုကြည်ဦးဆောင်တဲ့အယက်သားအစိုးရလက်ထက်မှာပြည်သူတွေရဲ့ဘဝပို့ပြီးတော့မှတိုးတက်ကောင်းမွန်လာနိုင်မယ်လို့ယုံကြည်မျှော်လင့်သူကတော့စာရေးဆရာဒေါက်တာခင်မောင်ညိုဖြစ်ပါတယ်
2016ကတော့ကျွန်တော်တို့နှစ်ပေါင်း54နှစ်ကျော်ပါလေပြည်သူတွေမျှော်လင့်နေတဲ့ဒီမိုကရေစီအယက်သားအစိုးရပေါ်ထွက်လာတယ်။အဲ့ဒီပေါ်ထွက်လာတဲ့လမ်းစကိုရပြီဆိုတော့ကျွန်တော်တို့ကလည်းအယံဝန်တာကြတော့ပါလေပထမပိုင်းမှာတော့ကျွန်တော်တို့ကအာဏာဆွဲပြောင်းပေးပါမလားဆိုကြောက်ကြောက်ရွံ့ရွံ့နဲ့1990နမူနာရှိတော့ခြေနေကောင်းပါမလားဆိုတော့စောင့်ကြည့်နေရတဲ့အချိန်ဖြစ်တယ်။ဒါပေမဲ့တကယ်တမ်းအာဏာဆွဲပြောင်းပေးလိုက်တော့ဒီမိုကရေစီ85ရာခိုင်နှုန်းလောက်တော့ရတယ်လို့ကျွန်တော်တို့ဆပြောဆလုပ်တာပေါ့လေ။ဒါတော့ဒီကူးပြောင်းမှုကြီးကအမတန်ကြီးမားတဲ့ကူးပြောင်းမှုကြီးပါ။ကျွန်တော်တို့တတ်နိုင်တဲ့အတိုင်းအတာလေးတော့တတ်နိုင်သလောက်လုပ်ကြတာပေါ့လေ။အခုချိန်မှာတော့ဆင်းရဲတွင်းနဲ့တဲ့လူတွေတချို့ရဲ့အယမ်းချမ်းသာတဲ့လူတချို့ရဲ့အဲ့ဒီနှစ်ဖွဲ့ကြားမှာဒီချိန်တွေမှာကျွန်တော်တို့ဒီစီးပွားရေးကိုဒုက္ခရောက်တယ်ဆိုတာဒီနှစ်ကုန်ပိုင်းနာမှာဒေါ်လာရဲ့စီးအရင်တက်သွားတယ်၊ရွှေစည်းတွေလည်းတက်တယ်။ဒီအပေါ်မှာလိုက်ပြီးတော့အလုံးလုံးတဲ့ခါကျတော့ကျွန်တော်တို့အခက်အခဲတွေအများကြီးရှိတယ်။ကျွန်တော်ရှင်ပါလေကျွန်တော်တို့ရလာတဲ့ခေါင်းဆောင်နဲ့ကျွန်တော်တို့အသိဉာဏ်ဖြည်းဖြည်းဖွံ့ဖြိုးလာတဲ့ပြည်သူပေါ့။ကျွန်တော်ပြောတာအသိဉာဏ်ဖြည်းဖြည်းဖွံ့ဖြိုးလာတယ်ဆိုတော့အရင်ကကျွန်တော်တို့ကတာဝန်ယူမရှိကျွန်တော်တို့ကသူများလို့သမျှကိုခေါင်းညှိပြီးတော့လက်ခံတဲ့ပြည်သူကနေပြီးတော့ကိုယ်တိုင်တာဝန်ယူတဲ့ပြည်သူကိုယ်တိုင်တာဝန်ယူတဲ့ဝန်ထမ်းကိုယ်တိုင်တာဝန်ယူတဲ့အစိုးရကိုယ်တိုင်တာဝန်ယူတဲ့လွှတ်တော်ကိုယ်စားလှယ်များဖြစ်လာကြမလို့ကျွန်တော်ယုံကြည်တယ်။ဒါမဲ့နှစ်ကြိမ်ပို့တော့တိုးပွားတော့ကြီးပွားတိုးတက်တဲ့နိုင်ငံကြီးဖြစ်လာမယ်။အဲ့လိုဖြစ်လာပါစေလို့လည်းကျွန်တော်ဆုတောင်းပါလေ
။မြန်မာနိုင်ငံတွင်ဒုက္ခရေးအခြေအနေတွေဟာ2016ခုနှစ်အတွင်းမှာတိတ်ကိုဆိုးဝါးလွန်ခဲ့တယ်လို့မဆိုနိုင်ခဲ့ပေမဲ့လူခွေချိုးပေါက်ခံရမှုတွေရှိနေတဲ့အခြေအနေပြည်သူတွေနေစဉ်လူနေမှုဘဝမှာလုံခြုံတည်ငြိမ်အေးချမ်းနိုင်မှုက2018ခုနှစ်မှာတရားဥပဒေစိုးမိုးရေးသက်ဆိုင်ရာတာဝန်ရှိသူတွေဘက်ကအလေးထားဆောင်ရွက်တင်တယ်လို့မြန်မာနိုင်ငံကိုရောက်ရှိနေတဲ့အာရှလူခွေကော်မရှင်ကရှေ့နေကြီးဦးမင်းလွင်ဦးကအကြံပြုပါတယ်
။ဒီနှစ်ထဲမှာထူးထူးခြားခြားများလာတာကတော့ဒီဆက်တွေဥတွေပုံမှန်66ကဒီနဲ့ဆွဲရမှုတွေတော်တော်များများရှိခဲ့တယ်လို့လက်ဆွာပြောဆိုခြင်းကိုထိခိုက်တဲ့ကိစ္စဒီလည်းဖြစ်ပေါ်တယ်လို့ကျွန်တော်တို့ကတော့မြင်ပါတယ်ကျွန်တော်2019မှာကတော့တရားဥတွေစိုးမိုးရေးနဲ့ပတ်သက်ပြီးတော့တော်ပြီးပြီးကြီးကြီးလုံးဝမဲ့အပိုင်းရှိတယ်လို့ကျွန်တော်မြင်တယ်တရားစွဲဖွဲ့စည်းဖြစ်တဲ့ဥတွေရုံးရင်နောက်ပြီးတော့မြန်မာနိုင်ငံရဲတပ်ဖွဲ့တွေကလည်းဒီမှုကြီးနေပေါ်မှာဟိုလက်စားမှုမရှိဘဲနဲ့ဒီအမှန်တိုင်းအဖြစ်မှန်တွေကိုတင်ပြပြီးတော့အရေးယူဆောင်ရွက်ဖို့လိုအပ်တယ်လို့ကျွန်တော်မြင်ပါတယ်။
နှစ်ပေါင်းများစွာမြန်မာနိုင်ငံအတွင်းသဘာဝတောတောင်တယံဇာတာတွေထိမ့်သိမ်းဆောင်ရှောက်မှုအားနည်းခဲ့ပြီးတဲ့နောက်အခု2016ခု2018ခုနှစ်ထဲမှာတော့ပြည်သူအစိုးရလက်ထက်မြန်မာနိုင်ငံအတွင်းသဘာဝပတ်ဝန်းကျင်ထိမ့်သိမ်းဆောင်ရှောက်ရေးလုပ်ငန်းတွေကိုနိုင်ငံတကာစံနှုန်းတွေနဲ့အညီကဘာကြီးစိမ့်လန်းဆိုပြည်ရေးမြန်မာနိုင်ငံသူနိုင်ငံသားတွေပါပူးပေါင်းဆောင်ရွက်ကြဖို့အကြံပြုလိုပါတယ်လို့သဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးလှုပ်ရှားသူဒေါ်ဒေဝီတန့်စင်ကအကြံပြုပါတယ
်။ဘာဝပဝင်ကျင်ထင်းထင်းရေးရတော့ဒေါ်လေးတို့မြန်မာနိုင်ငံအတွက်ပေါ့လေနော်90လောက်နောက်ကျခဲ့တော့အခုမှကမ္ဘာနဲ့ပေါ့အထူးသဖြင့်2016အတွက်ဆိုရင်ကမ္ဘာမှာပဝင်ကျင်ထင်းထင်းရေးဥပဒေရေးရတော့ထွက်လာပါရဲ့ဒါပေမဲ့လို့လည်းဟလာညီဥပဒေတို့ဘာတို့ကနောက်ကျတယ်ပေါ့နော်အဲ့တော့ဒါတွေကိုအခုလက်ရှိပြည်သူအစိုးရအနေနဲ့တော်တော်လေးကိုနော်သတိထားကင်တွယ်ရမယ့်အလုပ်တွေပါတယ်ပေါ့ဥမာမြေဆုံကိစ္စလိုမျိုးနော်ဥမာလက်ဗရောင်းကိစ္စလိုမျိုးဒေတာကန်နေသဘောတူမတူဘလို့လုပ်ငန်းနေလုပ်မယ်ဘာညာဆိုတာပြောရမှာလीအဲ့တော့အဲ့အရာဒီကိုဒေါ်လေးတို့တိုင်းပြည်ကအရင်အားနေခဲ့တယ်လှုပ်လဲမလှုပ်ခဲ့ဘူးအဲ့တော့ဒါတွေကိုဒေါ်လေးတို့က2019ကျရင်တော့တေချာဥပဒေထုတ်တယ်ဤဥပဒေထုတ်တယ်နော်လုံးဝမဲ့ဤစနစ်အတိုင်းနော်ဒေါ်လေးတို့လုပ်ဖို့လိုပါတယ်လို့ဒေါ်လေးပြောချင်ပါတယ်
မြန်မာနိုင်ငံရုပ်ရှင်အစည်းအရုံးဥက္ကဋ္ဌတရုတ်ဆောင်ဒါရိုက်တာအကယ်ဒမီလူမင်းကလည်း2016ခုနှစ်ဟာမြန်မာရုပ်ရှင်လောကရဲ့ထူးခြားဖြစ်စဉ်တွေများစွာဖြစ်ခဲ့တယ်လို့စိန်ခေါ်မှုတွေနဲ့လည်းအများဆုံးရင်ဆိုင်ခဲ့ရတယ်လို့ဆိုပါတယ်။ဆယ်စုနှစ်အတွင်းရုပ်ရှင်ဇာတ်ကားထုတ်လုပ်မှုအမြင့်ဆုံးဖြစ်ခဲ့တဲ့နှစ်တစ်နှစ်ဖြစ်တယ်လို့လာမယ့်2019ခုနှစ်အတွက်လည်းမျှော်လင့်ချက်များစွာရှိတယ်လို့သူကပြောပါတယ်။
2016ခုနှစ်ကိုပြန်သုံးသပ်မယ်ဆိုရင်အနုပညာလောကအနေနဲ့ကတော့ဝေဖန်မှုတွေပြင်းထန်ခဲ့တဲ့နှစ်တစ်နှစ်လို့လည်းပြောလို့ရပါတယ်။နောက်ပြီးတော့မြန်မာရုပ်ရှင်ကားတွေပေါ်ကိုအုပ်စုဖွဲ့ပြီးတော့ဝေဖန်လာတဲ့ဝေဖန်မှုတွေပြင်းထန်ခရက်ရိုက်ခဲ့တဲ့နှစ်တစ်နှစ်လို့လည်းပြောနိုင်ပါတယ်။တစ်ဖက်မှာပဲကြည့်မယ်ဆိုရင်လည်းမြန်မာရုပ်ရှင်ဇာတ်ကားတွေရိုက်ကူးထုတ်လုပ်မှုဟာအရင်နှစ်တွေတက်နှစ်ဆများပြားလာတာတွေ့ရပါမယ်။အမြင့်ဆုံးနှစ်တစ်နှစ်လို့တော့ပြောရမလို့ဖြစ်ပါတယ်။ဆယ်စုနှစ်အတွင်းမှာပေါ့နော်။အဲဒီတော့2019မှာညွန်မန်းတာကတော့ကျွန်တော်တို့ရုပ်ရှင်ဈေးကွက်ကတော့တိုးတက်လာမဲ့အရေးလက္ခဏာတွေမြင်နေရပါတယ်။နောက်ပြီးတော့နိုင်ငံတကာနဲ့ဆက်ဆံမှုတွေ၊ဆက်သွယ်မှုတွေ၊ဖက်ဆက်ရကူးမှုတွေကျွန်တော်တို့2014ကစတင်ရေးဆွဲကြည့်တဲ့ရုပ်ရှင်ဥပဒေကြီးကိုလည်းတွတ်တော်တယ်အရောက်ပိုးနိုင်မဲ့နှစ်တစ်နှစ်ဖြစ်မယ်လို့တော့ကျွန်တော်တို့ယုံကြည်ပါတယ်။နှစ်သစ်မှာမြန်မာပြည်သူပြည်သားများအားလုံးဘေးရန်ကင်းကွာကျန်းမာစွာနဲ့ကောင်းမွန်သောအသက်တွေကိုရရှိပိုင်ဆိုင်နိုင်ကြပါစေလို့ဆုမွန်ကောင်းတောင်းပါရစေ။